မြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIO တို့ကြားမှာဖြစ်နေတဲ့တိုက်ပွဲတွေမှာပိတ်မိနေတဲ့အရက်သားတွေထိခိုက်သေးဆုံးတာတွေမဖြစ်အောင်ရှောင်ရှားနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့လှုပ်ဆောင်တင်တာတွေအလုံးကိုလှုပ်သွားဖို့လိုတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ကချင်ပြည်နယ်လိုင်စာမြို့မှာပြီးခဲ့တဲ့ဇန်နဝါရီလ14ရက်နေ့ကအစိုးရတပ်တွေရဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်မှုကြောင့်အရက်သား3ယောက်သေဆုံးသွားခဲ့ပြီးတဲ့နောက်မှာအခုလို Amnesty International အဖွဲ့ကပြောလိုက်တာဖြစ်ပါတယ်။ဒါအပြင် KIA ကချင်လက်နက်ကိုင်အဖွဲ့အနေနဲ့လည်းအရက်သားတွေနေထိုင်တဲ့နေရာတွေနားမှာအစိုးရတပ်တွေဘက်ကပြစ်မှတ်ထားနိုင်တဲ့စစ်စခန်းတွေမထားမိအောင်နဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုအပြည့်အဝလေးစားလိုက်နာဖို့အတွက်တိုက်တွန်းပါတယ်။နှစ်ဖက်တိုက်ပွဲတွေကြားမှာပိတ်မိနေတဲ့အရက်သားတွေမထိခိုက်ရအောင်အစိုးရတပ်တွေရော KIA ဘက်ကပါတေချာပေါက်အကာအကွယ်ပေးသွားဖို့လိုတဲ့အကြောင်းတကယ်လို့အရက်သားနဲ့တိုက်ခိုက်ရေးတပ်တွေကိုမခွဲဘဲနဲ့ပြစ်နေမယ်ဆိုရင်အရက်သားပြည်သူတွေရဲ့ဘဝတွေဟာထိခိုက်သေးဆုံးရမယ် NDA ရှိနေတယ်ဆိုတာကိုလိုင်စာမှာလူ3ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်ကပြသနေတယ်လို့ Amnesty International အဖွဲ့ရဲ့ Asia Pacific ဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Isabel Arden ကပြောပါတယ်ဒီတိုက်ခိုက်မှုကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့စစ်ပွဲဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ခြင်းရှိမရှိဆိုတာကိုဆုံးဖြတ်ဖို့အတွက်မြန်မာအစိုးရကိုလည်းတောင်းဆိုတယ်လို့သူကပြောပါတယ်။အခုရက်ပိုင်းတွေအတွင်းမှာအစိုးရတပ်တွေနဲ့ KIO တို့ကြားတိုက်ပွဲတွေဟာပိုပြီးတော့အရှိန်မြင့်လာခဲ့ပါတယ်။အစိုးရဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကလည်းမန္တလေးမြစ်ကြီးနားမြစ်ထားလမ်းမှာယထာဘုံခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။အစိုးရတပ်တွေဘက်ကလိုင်စာကိုလက်နက်ကြီးနဲ့တိုက်ခိုက်ခဲ့တာကြောင့် KIA တပ်မဟာ3နည်းမြေမိုင်းချာရန်ဒုက္ခသည်စခန်းမှာဘုံခိုခြင်းတွေတူးပြီးတော့လုံခြုံရေးအတွက်ပြင်ဆင်နေစဉ်အတွင်းမှာဘုံခိုခြင်းပြိုကျလာကြောင့်ကလေးငယ်3ယောက်သေဆုံးသွားခဲ့ပါတယ်ရှင်။